မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ Vivo V20 smartphone ကိုပြည်တွင်း၌စတင်မိတ်ဆက်ခါနိုဝင်ဘာလ4ရက်အထိ pre-order ပြုလုပ်ခါလက်ဆောင်ပစ္စည်းများရယူနိုင်မယ်ဆိုတဲ့သတင်း Blockchain Applied Use Case and Potential Opportunity in Myanmar ကောင်းစဉ်ဖြင့်ဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်း Being a Leader Online Interactive Course အတွက် $200 တန်ပညာသင်စုပေးရမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Vivo V20 smartphone ကိုပြည်တွင်း၌စတင်မိတ်ဆက်ခါနိုဝင်ဘာလ4ရက်အထိ pre-order ပြုလုပ်ခါလက်ဆောင်ပစ္စည်းများရယူနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အစစ်မြစ် Surfy နီးပညာထင်ရှားတဲ့ဒီဇိုင်းနဲ့ပေါ်ပါတဲ့စွမ်းဆောင်ရည်တို့ပါဝင်တဲ့ Flagship V Series ရဲ့ဖုန်းအမျိုးအစားသစ်ဖြစ်တဲ့ Vivo V20 smartphone ကိုပြည်တွင်းမှာစတင်မိတ်ဆက်ခဲ့ပြီး November 4ရက်အထိ pre-order ပြုလုပ်ခါလက်ဆောင်ပစ္စည်းများရယူနိုင်မယ်လို့သိရပါတယ်။ Vivo V20 မှာ professional စစ်မှီပြီးစွမ်းအားမြင့် auto focus နဲ့နီးပညာပါဝင်တဲ့44 megapixel wide auto focus camera ကိုထည့်သွင်းတပ်ဆင်ပေးထားတယ်လို့သိရပါတယ်။ဒါအပြင်လုံဆောင်မှုအလွန်ကောင်းမွန်တဲ့ 64 megapixel နောက်ကင်မရာမှာ super night mode ပါဝင်တာကြောင့် zoom ပမာဏများစွာဆွဲတော်လဲအလွန်ကြည်လင်ပြတ်သားတဲ့ရုပ်ပုံအရည်အသွေးကိုရိုက်ချက်တိုင်းမှာရရှိနိုင်မယ်လို့သိရပါတယ်33 watt flash charge battery စနစ်ထည့်သွင်းအသုံးပြုထားပြီးတော့ battery သက်တမ်းမှာလည်းတစ်နှစ်တာလုံးကြာရှည်စွာအသုံးပြုနိုင်စေမယ်လို့သိရပါတယ် Vivo အနေနဲ့သုံးဆွဲသူတွေရဲ့လိုအပ်ချက်နဲ့အကြိုက်ပုံမူတည်ပြီးတော့အချိန်နဲ့အမျှနည်းပညာတွေကိုတိုးမြှင့်ပေးနေပါတယ်ကျွန်တော်တို့ဟာသုံးဆွဲသူတွေရဲ့ Surfy ရိုက်ကူးမှုလိုအပ်ချက်တွေဓာတ်ပုံရည်စည်းကြောင်းတွေစမ်းသပ်တီထွင်လိုတဲ့ဆန္ဒတွေကိုကောင်းစွာနားလည်တဲ့အတွက် V20 မှာလည်း Vivo ကအနာဂတ်မှာခေတ်ဆားလာမယ့်ဒီဇိုင်းတွင်ပြင်းနဲ့စွမ်းဆောင်ရည်တွေကိုထည့်သွင်းပေးထားပြီးတော့တကယ့်ကို Premium အဆင့်ရှိတဲ့ထောက်ကုံတစ်ခုအဖြစ်ဖန်တီးပေးထားတာပဲဖြစ်ပါတယ် V20 မှာအဆင့်မြင့်တင်ထားတဲ့ Auto Focus Camera လုံဆောင်မှုတွေအလွန်ပါလွှာပြီးအထာကျတဲ့ဒီဇိုင်းတွေပါဝင်လာပြီးတော့ဈေးကွက်လိုအပ်ချက်အလုံးနဲ့ကိုက်ညီအောင်ထုတ်လုပ်ပေးထားပါတယ်လို့ Vivo မြန်မာရဲ့ Chief Operation Officer ဖြစ်သူကပြောပါတယ် Vivo V20 phone 4 ချိန်မှာ128 gram သာရှိပြီးတော့ 9.38mm ပဲရှိတဲ့ပေါင်းမှာပေါ်ပါတဲ့ဒီဇိုင်းနဲ့ဖြစ်တယ်လို့သိရပါတယ်။ 6.44 လက်မှာ AMOLED Blue HD Plus ဖန်သားပြင်ကိုအသုံးပြုထားတာပဲဖြစ်ပါတယ်။အရာအနေနဲ့ Midnight Jazz နဲ့ Sunset Melody ဆိုပြီးနှစ်မျိုးရှိမှာဖြစ်ပါတယ်။စွမ်းဆောင်ရည်မှာတော့ Qualcomm Snapdragon 720G processor ကို8GB RAM နဲ့တွက်ဖက်ပေးထားကအချက်လက်တွေသိသိဖို့အတွက်ကိုတော့ 128GB ROM ထည့်သွင်းပေးထားပါတယ်။ Operation System ကိုတော့ Fantas OS 11 Android 11အသုံးပြုထားပါတယ်။ Battery ကိုတော့ 4000mAh Battery ကို 33 watt flash charge နဲ့ပံ့ပိုးပေးထားတာပဲဖြစ်ပါတယ်။အခြားသော game နဲ့ပတ်သက်တဲ့လုံဆောင်ချက်တွေကိုလည်းထည့်သွင်းပေးထားတဲ့အတွက်ဓာတ်ပုံဝါသနာရှင်တွေအတွက်တော့မကဘဲနဲ့ game ကစားသူတွေအတွက်လည်းအဆင်ပြေစေမှာပဲဖြစ်ပါတယ်။ V20 phone ကိုပြည်တွင်းဈေးကွက်အတွင်းနိုဝင်ဘာလ5ရက်မှာစတင်ဝယ်ယူနိုင်မှာဖြစ်ပြီးတော့ငွေကြေး 4,900,800 ကျပ်နဲ့စတင်ရောင်းချသွားမယ်လို့သိရပါတယ်။ဆက်လက်ပြီး Blockchain Applied Use Case and Potential Opportunities in Myanmar ကောင်းစဉ်ဖြင့်ဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးကွန်ပျူတာပညာရှင်အသင်းကနေကြီးမှုပြီးတော့ Blockchain Applied Use Case and Potential Opportunities in Myanmar ကောင်းစဉ်ဖြင့်ဟောပြောပွဲကိုနိုဝင်ဘာလ3ရက်နေ့လည်3နာရီကနေ4နာရီခွဲအထိ online မှာပြုလုပ်သွားမယ်လို့သိရပါတယ်။အဆိုပါဟောပြောပွဲကို Blockchain SIG Coordinator ဥပပိုစင်က Webinar Gen online platform အသုံးပြုကဆွေးနွေးဟောပြောသွားမှာဖြစ်ပြီးတော့စိတ်ပါဝင်စားသူမိသူမဆိုအခမဲ့တက်ရောက်နိုင်မယ်လို့လည်းသိရပါတယ်။တက်ရောက်လို့သူတွေအနေနဲ့ www.tiny.cc/capital letter S capital letter I capital letter G SISMA register ဝင်ရောက်ပြုလုပ်နိုင်မှာပဲဖြစ်ပါတယ်။ဟောပြောပွဲနေ့မတိုင်မီတွင် register ပြုလုပ်ပါကပြုလုပ်ပြီးသည်နဲ့မိမိတို့ထည့်သွင်းထားတဲ့ email တို့ live room link ရောက်ရှိမှာဖြစ်ပြီးတော့ live room link ကိုပွဲနေ့တွင်နှိပ်ခါတက်ရောက်နိုင်ပြီးတော့ပွဲနေ့မှာ register ပြုလုပ်သူတွေအနေနဲ့ register ပြုလုပ်ပြီးသည်နဲ့ your webinar link ကိုတိုက်ရိုက်နှိပ်ကဟောပြောပွဲကိုတက်ရောက်နိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ being a leader online interactive course အတွက် $200 တန်ပညာသင်စုပေးရမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။scholarship for Myanmar youth leader SMYL နဲ့ ASEAN youth leadership တို့ပူးပေါင်းပြီးတော့ being a leader online interactive course ကိုတက်ရောက်ဖို့အတွက် $200 တန်ပညာသင်စုပေးအပ်သွားမယ်လို့သိရပါတယ်။ that youth are the leaders of tomorrow ဆိုတဲ့အတိုင်းမြန်မာနိုင်ငံအနာဂတ်ခေါင်းဆောင်များဖြစ်လာမယ့်လူငယ်တွေအတွက် leadership ကိုလက်လန်းမီသင်ကြားနိုင်ရန်အတွက်ပညာသင်စုအခွင့်အရေးပေးခြင်းဖြစ်ပြီးတော့လျှောက်ထားသူတွေထဲကတမတ်ချက်နဲ့ကိုက်ညီသူ၃ဦးကိုသာရွေးချယ်ချီးမြှင့်သွားမှာပါ being a leader and the effective exercise of leadership ကိုဒီထိုင်းနိုင်ငံမှာ University of Thai Chambers of Commerce UTCC ရဲ့ ASEAN leadership မှာသင်ကြားပို့ချပေးတော်သင်တန်းဖြစ်ပြီးတော့ထို့ခေါင်းဆောင်မှုသင်တန်းသည် online မှာတစ်ဆင့်ခေါင်းဆောင်များမွေးထုတ်ပေးခြင်းနဲ့ခေါင်းဆောင်မှုကိုမိမိပင်ကိုယ်တဘာဝအရာပေါ်ပြနိုင်ရန်ထိရောက်စွာလေ့ကျင့်ခြင်းကိုပြုလုပ်ပေးတဲ့အပြင်အာဆီယံနဲ့ကမ္ဘာရှိအနာဂတ်ခေါင်းဆောင်များနဲ့ချိတ်ဆက်နိုင်တဲ့အတွက်နိုင်ငံတကာနဲ့ချိတ်ဆက်နိုင်တဲ့ကွန်ရက်တစ်ခု community တစ်ခုပါရရှိနိုင်မှာပါသင်တန်းကာလကတော့2020ခုနှစ်နိုဝင်ဘာလ14ရက်15ရက်21ရက်22ရက်တွေနဲ့ဒီဇင်ဘာလ5ရက်နဲ့6ရက်တွေမှာတက်ရောက်ရမှာပဲဖြစ်ပါတယ်သင်တန်းကို Kyoto University မှာဒေါက်တာ Jacqueline Strymon မှာသင်ကြားပေးမှာဖြစ်ပြီးတော့အသေးစိတ်ကို Scholarship for Myanmar Youth Leadership Facebook စာမျက်နှာကနေတက်ဆင့်မေးမြန်းနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂတဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ